ကွန်ကရစ်မြို့နယ်တောင်ပိုင်းကကြိုက်တုံစစ်ကောင်စီကုန်းစခန်းကိုကရင်မျိုးသားလူမျိုးရေးတပ်မတော် KNL နဲ့ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်တွေကမလ14ရက်နေ့ကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးစစ်တပ်ဘက်ကဗျူဟာမှုပါဝင်စုစုပေါင်း66ဦးလက်နက်ချခဲ့တယ်လို့ဆိုပါတယ်ဒီသတင်းကိုမအေးမောင်ကပေးပို့ထားပါတယ်ညာ
KNU ကရင်မျိုးသားစီယုံဒူပလာယာခရိုင်တပ်မ6ထိ ंछ ုံနယ်မြေကော့ကရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်နဲ့ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဖြစ်နေပြီးတလကျော်ကြာနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေဖြစ်နေတာပါဖေဖော်ဝါရီလ14ရက်နေ့ကတော့ကြိုက်တုံစခန်းကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပါတယ
်ဒါဖေဖော်ဝါရီလကလေးကကျွန်တော်ထိုးစစ်ဆင်တိုက်တုံဒီဘကုန်းကိုပေါ့နော်ဖေဖော်ဝါရီလကလေးကထိုးစစ်ဆင်လာတာအခုကျွန်တော်မတ်လ14ရက်နေ့ညနေ4:30လောက်မှာပါဒီအလုံးစုံသိမ်းပိုက်ရတာပေါ့သိမ်းပိုက်ရတဲ့ထဲမှာယူဟာမူးပါဝင်အရာရှိ12ယောက်လက်နဲ့ချတယ်အားလုံးစုစုပေါင်းယူရေဘောပေါင်းအားလုံးစုစုပေါင်း66ယောက်နဲ့လက်နဲ့ခင်ရအများကြီးပေါ့နော်အဲ့ဒါကိုတကြံနဲ့သိမ်းသိမ်းစီရရှိနေတယ်ဟုတ်ကဲ့
တလကျော်ကြာတဲ့အထိရိတ်ခါတွေဖြတ်တောက်ပြီးပိတ်ဆို့ထားတဲ့အတွက်အဲ့ဒီစခန်းမှာစားနပ်ရိတ်ခါတွေလည်းပြက်လက်နေပြီးတောက်ရည်ကအစအခက်ခဲတွေရှိနေလို့ဆိုပါရယ်စစ်ကောင်စီဘက်ကတော့လေကြောင်းကနေပြစ်ကူခဲ့ပေမဲ့မြေပြင်ကိုတော့မထိုးဖောက်နိုင်ခဲ့တာကြောင့်ဗျူဟာမှုအပါဝင်တပ်သားတွေအကုန်လုံးလက်နဲ့ချခဲ့တာလို့လည်းပြောပါရယ်အခုဆိုရင်ဖမ်းမိသူစစ်ကောင်စီတပ်ဖွဲ့ဝင်တွေကိုစစ်သုံးဘက်ဥပဒေအရထိန်းသိမ်းထားတယ်လို့လည်းပြောပါရယ်
ဟုတ်ကဲ့တလားကျော်လောက်ကျွန်တော်တို့ဒီစခန်းကိုဝိုင်းဝန်းပိတ်ဆို့ထားတယ်ရိတ်ခါဖြတ်တောက်ထားတာပေါ့နော်အဲအဲ့ဒီမှာသူတို့ကဒီကျွန်တော်တို့သူစစ်စင်တက်တဲ့အချိန်မှာအလံပြူထောင်ပြီးတော့လည်းလည်းချခဲ့တာပေါ့ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့စစ်တုပ်ကဥပဒေကကျွန်တော်တို့သူတို့ကိုဖမ်းဆီးချင်းသိမ်းထားတယ်လူအပ်တဲ့လူငယ်ဆစ်ဆီမှုတွေတော့ရှိဟုတ်ကဲ့
ဒီသတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကိုဆက်သွယ်မေးမြန်းမှုစူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ကြိုက်တုံဗျူဟာကုန်းစခန်းသိမ်းတိုက်ပွဲအတွင်းကရရှိခဲ့တာကတော့120မမအမြောက်တွေပါဝင်လက်နက်ပေါင်း100ကျော်ကြီးစံတွေကသိမ်းဆီးရမိထားတယ်လို့လည်းပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါရယ်။အခုဆိုရင်ကရင်ပြည်နယ်မြောက်ဝတီခရိုင်တွင်းကသင်္ကန်းညီနောင်ရဲစခန်းခမရ395နဲ့ဖလူစခန်းတွေကိုစစ်ကောင်စီကဆုတ်ခွာပေးခဲ့ရပြီးအခုလဲဆယ်စုနှစ်နဲ့ချီပြီးတက်ဆွဲထားတဲ့စိုက်တုံစခန်းကိုလက်လွတ်ခဲ့ရပြီးအလံကျူထောင်ပြီးလက်နက်ချအညံ့ခံခဲ့ကြတာလည်းဖြစ်ပါရဲ့ရှင်။